ကမ္ဘောဒီးယားနိုင်ငံရဲ့ထိုင်းနိုင်ငံနဲ့နယ်စပ်တင်းမာမှုတွေဖြစ်နေတဲ့အချိန်သူ့ရဲ့စစ်အာဏာကိုစွန့်ရင်မြင့်တင်တဲ့နေရာမှာကမ္ဘောဒီးယားဟာတန်ချက်ကာကအစင်း100နီးပါးကိုဝယ်ယူဖို့အစီအစဉ်တွေလုပ်နေပါတယ်။တင်ကားအသစ်အစင်း90နဲ့စစ်တီတင်တန်ချက်ကာကအစင်း44စီးဟာကမ္ဘောဒီးယားကိုလာမယ့်ရေသတင်းပတ်အတွင်းမှာရောက်လာဖို့ရှိတယ်လို့အစိုးရထောက်ခံတဲ့ကမ္ဘောဒီးယားသတင်းစာတစ်စောင်ကဖော်ပြပါတယ်။ကမ္ဘောဒီးယားအနေနဲ့အခုလိုမျိုးတန်ချက်ကာကားတွေဝယ်ယူထားတယ်ဆိုတာကိုကမ္ဘောဒီးယားနိုင်ငံကြီးဌာနပြောခွင့်ရသူကွိုင်ကွန်းကလည်းအတည်ပြုပြောပါတယ်။ထိုင်းကမ္ဘောဒီးယားနယ်စပ်မှာရှိတဲ့တမိုင်းဝင်ဟိန္ဒူဘုရားကျောင်းတစ်ခုအနီးဒူဘိုင်ငါးပိုင်းနှစ်နိုင်ငံအငင်းပွားနေတာအတန်ကြာနေပါပြီ။ပြီးခဲ့တဲ့လကဘရာဇီးနိုင်ငံယူနက်စကိုကမ္ဘာ့ရှေးဟောင်းအမွေအနှစ်ထိန်းသိမ်းကော်မရှင်ကဆွေးနွေးပွဲကိုဒီကမ္ဘောဒီးယားကနေပြီးတော့ပရဟဝီဟာရဘုရားကျောင်းစီမံမှုအစီအစဉ်တရက်တင်ပြခဲ့ပြီးကလေးကနှစ်နိုင်ငံကြားမှာတင်းမာမှုတွေပြန်ဖြစ်လာပါရယ်။နယ်စပ်တစ်လျှောက်မှာတော့နှစ်ဖက်တပ်တွေထောင်နဲ့ချီပြီးတော့အခုချထားပါရယ်။အဲ့ဒီမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုအချို့ရှိခဲ့တာကြောင့်2008ခုနှစ်ကလေးကဆိုလို့ရှိရင်အနည်းဆုံး7သားရှိဦးသေဆုံးခဲ့ရပါရယ်ခင်ဗျာ။